ဒီကနေ့ကျင်းပဖို့ရှိတဲ့လင်းနှစ်ကြိမ်အမေရိကန်သမ္မတရွေးပွဲအတွေ့အမေရိကန်သမ္မတဘရော့ခ်အိုဘားမားနဲ့ Republican စိန်ခေါ်သူ Mitt Romney တို့ဟာအကြိတ်နဲ့ရှင်ပြိုင်ရမယ်ပြည်내ရီမှာထောက်ခံမှုပိုရအောင်အစွမ်းကုန်မဲဆွဲနေကြပါပြီ Wisconsin ပြည်내မှာသမ္မတအိုဘားမားက Mr. Romney ဟာအတိတ်တုန်းကမှားခဲ့တဲ့ယူဆတွေကိုပြန်ဖော်ထုတ်ဖို့ကြိုးစားနေပြီးတော့လူလက်တန်းစားတွေခိုင်မာတောင့်တင်းမှုမရှိဘဲနဲ့တိုင်းပြည်ဟာအောင်မြင်မှုမရနိုင်ဘူးလို့ပြောလိုက်ပါတယ်တောင်ပိုင်း Florida ပြည်내မှာတော့ Mr. Romney ကသမ္မတအိုဘားမားဟာ2008ခုနှစ်ရွေးကောက်ပွဲအနိုင်ရဖို့ပြောခဲ့တဲ့ဂရိစကားတွေကိုအကောင့်ထဲမဖော်နိုင်ခဲ့ဘူးလို့ဆိုပါတယ်အမေရိကန်ပြည်ထောင်စုရဲ့ပြည်내50အနေနဲ့ပြည်내အနေငယ်ကသာအင်ကာနစ်ရွေးကောက်ပွဲမှာအဓိကအဆုံးဖြတ်ပေးမှာဖြစ်ပြီးတော့ကျန်တဲ့ပြည်내အများစုကတော့သူ့ဘက်ကိုယ့်ဘက်ပြက်ပြက်သားသားယက်တီနေကြပြီဖြစ်တယ်လို့သုံးသက်သူတွေကဆိုကြပါတယ်အမေရိကန်သမ္မတရွေးပွဲမှာလူလူမဲအရေးအတွက်နဲ့ဆုံးဖြတ်တာမဟုတ်ဘဲပြည်내တစ်ခုစီရဲ့လူဦးရေအချို့အတိုင်းစီစဉ်ထားတဲ့Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးစနစ်အရရွေးချယ်တာဖြစ်ပါတယ်။တန်းနေချီရဲ့မဲဆန္ဒရှင်တွေကကြိုတင်စနစ်အရမဲထည့်ခဲ့ကြပြီဖြစ်ပေမဲ့အများစုကတော့အင်္ဂါနေ့ကျမှမဲထည့်ကြမှာပါ။လူလူဆန္ဒကောက်ယူမှုတွေအရတော့သမ္မတလောက်နှစ်ဦးစလုံးဟာတနိုင်ငံလုံးအတိုင်းအတာမှာဒီတယောက်နဲ့တယောက်တိတ်ပြီးတော့နီးကပ်နေပါတယ်။ဒါပေမဲ့ပြည်내တစ်ခုချင်းစီကပြုလုပ်တဲ့ဆန္ဒကောက်ယူမှုမှာတော့သမ္မတအိုဘားမားက Florida ကလွဲရင်ကျန်တဲ့ပြည်내တွေမှာမတိမသားရှေ့ကပြေးနေပါတယ်။